မြန်မာနိုင်ငံဟာစီးပွားရေးကိုခင်မြောင်ပြုပြင်ပြီးကမ္ဘာစီးပွားရေးအတိုင်းဝိုင်းတဲ့ပြန်ဝင်လာတာတွေ့ရသလိုပြီးခဲ့တဲ့နှစ်ထဲမှာနိုင်ငံတွင်းအပြောင်းအလဲတွေလှုပ်ဆောင်နေတဲ့အတွက်စီးပွားရေးကြီးထွားမှုလှင်လင်းမြန်မြန်ဖြစ်လာတာတွေ့ရတယ်လို့ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကြီးကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာပါဝင်တဲ့အာဆီယံနိုင်ငံတွေမြန်မာနိုင်ငံပါဝင်တဲ့အာဆီယံနိုင်ငံတွေနဲ့အာရှပစိဖိတ်ဒေသတွင်းနိုင်ငံတွေရဲ့2013ခုနှစ်အတွက်စီးပွားရေးကြီးထွားမှုနှုန်းတိတိတသာမြင့်မားလာတာကြောင့်ကမ္ဘာစီးပွားရေးပြန်ပြီးနလန်ထူဖို့ဖြစ်လာတယ်လို့လည်း IMF ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။2013ခုနှစ်အတွက်ကမ္ဘာနိုင်ငံတွေမှာထွက်ကုန်ပမာဏ 3.3 ရာနှုန်းမြင့်မားလာပြီးဒါဟာအဓိကအမေရိကန်ပြည်ထောင်စုတွင်စီးပွားရေးပြန်လည်နလန်ထူလာစပြုလာတာကြောင့်ပြန်အာရှနိုင်ငံတွေရဲ့စီးပွားရေးထိထွားမှုနှုန်းကတိတ်ကိုအရေးပါတဲ့ကဏ္ဍမှာရှိနေတယ်လို့ IMF အဖွဲ့ရဲ့အာရှပစိဖိတ်ဒေသအကြီးအကဲအနုစင်ကပြောပါတယ
်။ If you look at Asia, we're looking at growth of close to 5.7% this year.going up to 6
အာရှနိုင်ငံဒီမှာကြည့်မယ်ဆိုရင်စီးပွားရေးကြီးထွားမှုနှုန်းကဒီနှစ်မှာ 5.9% လောက်ကိုဖြစ်လာနေပြီး 600% အထိတက်သွားနိုင်ပါတယ်။ဒါ့အပြင်အာရှဒေသတွင်ထူးထူးခြားခြားတိုးတက်မှုကနေ 900% လောက်အထိပါဖြစ်လာနိုင်တာပါ။
2013ခုနှစ်ကမ္ဘာစီးပွားရေးပြန်လဲပြီးကောင်းမွန်လာတာဟာအာရှဒေသစီးပွားရေးကောင်းမွန်လာလို့ဖြစ်တယ်လို့ဒေသရင်းပြည်ရင်းဝယ်လိုအားမြင့်မားလာတာနဲ့အလုပ်လက်မဲ့နှုန်းကျဆင်းလာတာဟာအဓိကလို့ဆိုပါတယ်။
What's important for Asia, especially emerging Asia, is that we're seeing robust domestic demand, and this has been the key driver.
Asia ဒေသတွေကြည့်မယ်ဆိုရင်တော့သူပြင်းတိုးတက်လာနေတဲ့ Asia ဒေသတွေနိုင်ငံတွေမှာဝယ်လိုအားသိမြင်လာတာစီးပွားရေးကြီးထွားမှုကိုအဓိကဖြစ်စေတဲ့အချက်ပါဒေသတွင်းစားသုံးမှုအနေထားရောပုဂ္ဂလိကယင်းနှီးမြှုပ်နှံမှုပါပါတိုးလာနေတာကိုတွေ့ရမှာပါဒါအပြင်ကမ္ဘာစီးပွားရေးမှာရောဒေသတွင်းစီးပွားရေးအတွက်ပါပိုကောင်းလာစေတဲ့အချက်ကလုတ်သမားဈေးကွက်ကောင်းနေတာကြောင့်မို့ဆိုတာရှင်းပါလေ
မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးအတိုင်းဝိုင်းတဲ့ပြန်လည်ဝင်နိုင်မှုကြိုးစားလာတာတွေ့ရပြီးပြီးခဲ့တဲ့နှစ်ထဲပြုလုပ်ခဲ့တဲ့အပြောင်းအလဲတွေကြောင့်စီးပွားရေးကြီးထွားမှုလှင်းလင်းမြန်မြန်ဖြစ်လာတာတွေ့ရတယ်လို့ IMF ရဲ့ April အစီရင်ခံစာမှာမြန်မာနိုင်ငံဆိုင်ရာခန့်မှန်းချက်ကိုဖော်ပြထားပါတယ်2013ခုနှစ်ပထမလေးလပတ်ထဲမှာမြန်မာနိုင်ငံသွင်းကုန်ထုတ်ကုန်လုပ်ငန်းတဟုန်တိုးမြင့်မားလာပြီးဒါဟာအထည်ချုပ်စက်ရုံတွေရဲ့ထွက်ကုန်တိုးတာနဲ့စီးပွားရေးပိတ်ဆို့တဲ့နိုင်ငံတွေကပိတ်ဆို့မှုတွေယာယီရုပ်သိမ်းပေးရတာကြောင့်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံမှာပုဂ္ဂလိကယင်းနှီးမြှုပ်နှံမှုကိုမြင့်တင်ပေးပြီးပြုပင်ပြောင်းလဲမှုတွေလှုပ်လာတာပေါ်မူတည်ပြီးစီးပွားရေးအလားအလာလည်းမြင့်မားလာတယ်လို့ဖော်ပြပါတယ်။ဝင်ငွေနဲ့စီးပွားရေးလုပ်ငန်းတွင်ကျတဲ့ဒေသရင်းနိုင်ငံတွေမှာဆင်းရဲတဲ့နေနေတာဟာရသုံးငွေကွာဟမှုများတာကိုထိန်းညှိမပေးနိုင်လို့ဖြစ်ပြီးမြန်မာနိုင်ငံလိုနိုင်ငံမျိုးမှာတော့ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်ကတိတ်ကိုကြီးမားနေတာမို့ဒါကိုထောက်ပံ့ကူညီနိုင်ဖို့အတွက်နှစ်ဆင်းလုံငွေပြမှုကိုထိန်းထားနိုင်မယ်မြန်မာပြည်တည်ငြိမ်တဲ့အခွန်ဘဏ္ဍာရအောင်လုပ်ဖို့လိုအပ်နေတယ်လို့အကြံပေးထားပါတယ်အစိုးရဘက်ကစီမံခန့်ခွဲကောင်းမွန်အောင်လှုပ်ဆောင်မှုတွေနဲ့အတူအခွန်ကောက်ခံနှုန်းပြောင်းလဲလာတာနဲ့လူမှုရဲ့ငွေကြေးစီမံခန့်ခွဲမှုဆိုင်ရာပိုပြီးတိုးတက်လာတာကိုတွေ့ရတဲ့အတွက် IMF ကကြိုဆိုလိုက်ပါတယ် AEC လို့ခေါ်တဲ့အာဆီယံစီးပွားရေးအတိုင်းဝိုင်းနဲ့ပူးပေါင်းပြီး2015မှာကမ္ဘာနိုင်ငံတွေကြားငွေကြေးဆိုင်ရာအလေးထားရတဲ့နိုင်ငံတနိုင်ငံဖြစ်လာအောင်ကြိုးစားနေတဲ့မြန်မာနိုင်ငံဟာဒီနှစ်နှစ်ဆန်းမှာ FESR လို့ခေါ်တဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်နေတာကိုချပြခဲ့ပြီးစီးရဲမှုလျှော့ချရေးနဲ့အစုရှယ်ယာတန်ဖိုးတွေမြင့်မားလာအောင်ရေရှည်စီးပွားရေးတိုးတက်ဖို့လမ်းဖွင့်ပေးခဲ့တာတွေ့ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာအာဏာပိုင်တွေဟာငွေကြေးဖောင်းပွားမှုတိတ်မရှိအောင်ဦးစားပေးပြီးနိုင်ငံတကာနဲ့ကုန်သွယ်မှုလုပ်ဖို့ရည်ရွယ်ဆောင်ရွက်နေတာတွေ့ရပေမဲ့နိုင်ငံတကာကဝင်လာမဲ့စီးပွားရေးလုပ်ငန်းတွေကိုနိုင်နိုင်နင်းနင်းကင်တွဲပြီးနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုစီမံခန့်ခွဲရေးဟာမြန်မာနိုင်ငံအတွက်အဓိကစိန်ခေါ်နေတာတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်ဝန်ထမ်းတွေကိုယ်တိုင်စောင့်ကြည့်လှုပ်ဆောင်နေတဲ့ Staff Monitor Program လို့ခေါ်တဲ့ SMB လုပ်ငန်းမှာ IMF ကမြန်မာအာဏာပိုင်တွေကိုအကူအညီပေးနေတယ်လို့ဆိုပါတယ်။ FESR နဲ့ SMB အစီအစဉ်တွေအတွက်2013ခုနှစ်အစောပိုင်းမှာပဲအာရှဖွံ့ဖြိုးမှုဘဏ် ADB နဲ့ World Bank ကမ္ဘာဘဏ်တို့အပြင်မြန်မာနိုင်ငံတင်ရှိနေတဲ့ Paris Club Mission နိုင်ငံတွေကမြန်မာနိုင်ငံကနေပေးရမယ့်ကြွေးကြံတွေအတွက်ငွေချီးပုံစံပြောင်းလဲပေးတာ၊ငွေလျှော်ပြစ်တာတွေလုပ်ပေးခဲ့ပါတယ်။2013-2014ဘဏ္ဍာနှစ်အတွင်းမှာအခုလှုပ်ဆောင်မှုတွေရဲ့အကျိုးမြတ်တွေကို မြန်မာနိုင်ငံခန်းစားအမှာဖြစ်ပြီးစီးပွားရေးကြီးထွားမှုနှုန်း900ရာခိုင်နှုန်းလောက်ထိတက်လာနိုင်တယ်လို့လဲ IMF ကခန့်မှန်းထားပါတယ်။